Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တာရှိများရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်ဒီကိုရင်းခင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိဖိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတဲ့စီစဉ်ဒီကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာတင်းနှလာနေတော့ကအသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နေပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ပါတယ်။တန်းလန်းလက်ကင်ဖွဲ့စည်းရုံအနေနဲ့တနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးချဖို့မြန်မာစစ်ရဲကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငင်ထိုက်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေ့ပြီးမှတော့တာရှင်နေနားဆင်ကြမှာက27ရာစုပင်လုံးဒုတိယကြိမ်နီလာကန်ဖွင့်ပွဲမှာရီမန်းချက်3ချက်ဖြစ်တဲ့ဥတီရှောက်လိုက်ရမယ့်ပန်းတိုင်းလက်ခံကျင့်သုံးရမယ့်ညှိနှိုင်းဆောင်ရည်မူအပြင် NCA ကိုလက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးတော့
NCA ကိုဖွင့်ဆွေးနွေးညှိနှိုင်းခဲ့တဲ့ကဒီမှာတို့ပါဝင်ခဲ့ခြင်းမရှိရပေမဲ့အစိုးရတရားရဲ့တာဝန်ကြီးမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူခြင်း
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမင်ကုန်းမှခုလိုပြောသွားတာကိုမကြားခင်မှာပြည်စုံသားဆင်ကြားမှာပါ။ဒါပြင်အချင်းထောက်ဥပဒေပြင်ဆင်ပြောင်းလဲပေးဖို့လွှတ်တော်မှာတင်သွင်းနိုင်မှုပြင်ဆင်နေတဲ့သတင်းကိုလည်းဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါသေးတယ်။အခုရည်စုံသောထိတ်တန့်ရသတင်းတွေကိုကိုအောင်လည်းဦးနဲ့မဲ့တင်ပြထက်တို့ကကြီးညာပေးပါမယ
်။ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ယူပွဲမှာတင်းလာနေတဲ့အသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နေပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဖောင်ရမိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တဲ့အကြောင်းမန်ချက်စတာဒေသရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဖမ်းဆီးလိုက်တဲ့လူ3ဦးနဲ့ပတ်သက်လို့အသေးစိတ်သတင်းအချက်အလက်တွေကိုတော့မသိရသေးသလိုအင်္ဂါနေ့ကဖမ်းဆီးထားသူတူကလည်းအသက်23နှစ်အရွယ်ဖြစ်ကြောင်းသာသတင်းထုတ်ပြန်ထားပြီးတက်ခတ်မှုနဲ့ဘယ်လိုပတ်သက်တယ်လဲဆိုတာကိုတော့မသိရပါဘူးဗြိတိန်ပြည်ထောင်စုဝန်ကြီးအမ်ဘာရော့ကတော့အသက်22နှစ်အရွယ်အသေးခံဘုံခွဲသမားဆယ်မန်အပတီဆူဆူကိုပရိသတ်ထောင်လိုင်းအဖွဲ့အစည်းတွေကတက်ခတ်မှုမတိုင်ခင်မှာကလေးကသတိပြုသိရှိထားသူတူဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါတက္ကမကိုတူတူတွေကစီစဉ်ခဲ့ပုံမရဘူးလို့လဲ BBC သတင်းဌာနကိုပြောဆိုလိုက်ပါတယ်။တခြားဖွဲ့စည်းတစ်ခုခုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့တင်းနာနေတက္ကမနောက်ပိုင်းမှာကလေးကစုံစမ်းစစ်ဆေးနေကြတာပါ။ဗြိတိန်နိုင်ငံအချမ်းပရဝါလာတံပြန်တက်ပြည့်ဌာနရဲ့အကြီးအကဲမက်ကရော်လီကတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရရှိနေပြီးတဲလွန်စာအများပြားကိုလည်းရရှိထားတဲ့အကြောင်းအင်္ဂါနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။ဒါမှမဟုတ်အသေးခံဘုံခွဲသူကတယောက်တည်းကျူးလွန်နေတာဟုတ်မဟုတ်မပြောနိုင်သေးဘူးလို့လဲပြောဆိုခဲ့ပါတယ်။နောက်တစ်ချိန်အချမ်းပတ်တက်ခဲ့ခံရနိုင်တဲ့အန်ဒီယာ3ပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြင့်လိုက်ပြီးနောက်မှာပဲအချမ်းပတ်ဝါလာတံပြန်တက်ဖြစ်ရေးဌာနရဲ့အကြီးအကဲမှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။3ပေးချက်ကိုတိုးမြင့်လိုက်ပြီးနောက်မှာပဲဖြော်ပြပွဲတွေဘောလုံးပွဲတွေပါဝင်တချို့နေရာတွေမှာလက်နက်ကိုက်စစ်သားလုံခြုံရေးစောင့်ရှောက်တွေချထားတာကိုလည်းတွေ့မြင်ကြရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်ဘန်နာနှစ်အတွင်းကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ668ဘီလီယံအသုံးပြုဖို့ရထားလိုက်ပါတယ်။အင်ကာနီကထုတ်ပြန်တဲ့အစိုးရအသုံးစရိတ်ရထားချက်မှာတော့ကာကွယ်ရေးဝန်ကြီးဌာနအသုံးစရိတ်ကိုဒေါ်လာ 984.5 ဘီလီယံထိတိုးမြှင့်မှာဖြစ်ပြီးဒီပမာဏကလွှတ်တော်ကသတ်မှတ်ထားတဲ့အသုံးစရိတ်ထက်52ဘီလီယံကျော်လွန်နေတာဖြစ်ပါတယ်။အမေရိကန်တိုက်ခိုက်ရေးတပ်သား 5,600 ထိတိုးလာတာနဲ့အတူနောက်ထပ်စစ်သင်္ဘော6ဆင်းတိုက်ပရင်နေတဲ့လက်နက်တွေထပ်ပြီးဝယ်ယူမှာလဲဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်စစ်ဆင်ရေးတွေအတွက်ဒေါ်လာ46ဘီလီယံအပါအဝင်ပြည်ပစစ်ဆင်ရေးတွေအတွက်အရေးပေါ်ရန်ပုံငွေဖြစ်ဒေါ်လာ65ဘီလီယံထားရှိမှာပါ။အဲ့ဒီကဲကပူရှန်တဲ့ရန်ပုံငွေတွေကိုတော့အီရန်နဲ့ဆီးရီးယားနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက်တွေကိုချေမှုန်းရေးနေတိုးမဟာမိတ်တွေနဲ့ဥရောပကအမေရိကန်ရဲ့မိဖက်တွေကိုထောက်ပံ့ဖို့နောက်ကဘာတလောပူးပေါင်းဆောင်ရွက်မှုတိစောက်တဲ့နေရာမှာအသုံးပြုမှာဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်အဖြစ်ရထားတဲ့ဒေါ်လာ668ဘီလီယံတဲမှာတော့စွန့်ရင်တဲ့တရားရေးဌာနတို့အတွက်ကာကွယ်ရေးနဲ့ဆက်စပ်အသုံးစရိတ်တွေအတွက်ဒေါ်လာ28ဘီလီယံလဲပါဝင်ပါတယ်။ချို့တဲ့သူတွေအတွက်အစားအစာနဲ့ကျန်းမာရေးစောင့်ရှောက်မှုလိုလူမှုထောက်ပံ့ရေးအစီအစဉ်တွေအပေါ်မှာအသုံးစရိတ်ဖြတ်တောက်ဖို့ပြောဆိုထားတဲ့အမေရိကန်အစိုးရကကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်တာဖြစ်ပါတယ
်။ပထမဆုံးအကြိမ်ပြည်ပခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရာအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီကနေ့မှာတော့ပိုယမ်မင်းကြီးဖရန်စစ်စ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံခဲ့ပါတယ်။ပထမဆုံးချင်းလူချင်းတွေ့ဆုံရမှာလက်ဆွဲနှုတ်ဆက်ခဲ့ကြတာပါ။တွေ့ဆုံချိန်မှာပိုယမ်မင်းကြီးကိုလေးလေးလည်လည်အမှုရနဲ့တွေ့ခဲ့ရပြီးသမ္မတထရန့်ကိုတော့ပြုံးပြုံးရှင်းရှင်းအမှုရနဲ့တွေ့ရပါတယ်။ပိုယမ်မင်းကြီးရဲ့စာချုပ်ခန်းထဲမှာထိုင်ပြီးနှူးစာတွေ့ဆုံတဲ့အချိန်မှာတော့ကက်သလစ်ခရစ်ယာန်သာနာပိုင်ပိုယမ်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာနက်မှာဂုဏ်ယူမိကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။သမ္မတထရန့်နဲ့တီးတန့်တွေ့ဆုံပြီးနောက်မှာတော့ပိုယမ်မင်းကြီးဟာအမေရိကန်ကိုယ်စားလှယ်ဖွဲ့နဲ့လည်းခေတ္တတွေ့ဆုံပါတ ယ်ပူရမ်းမင်းကြီးနဲ့တွေ့ဆုံတဲ့ American Air တော်တွေထဲမှာတော့သမ္မတကတော့ Melania Trump နိုင်ငံခြားရေးဝန်ကြီး Rex Tillerson အမျိုးသားလူညွန့်အချံပေးရရှိ HR McMaster တို့အပြင်သမ္မတအချံပေးတာဝန်ယူထားကြတဲ့သမီးဖြစ်သူ Ivanka Trump နဲ့ခင်မွန်းတဲ့ဂျရက်ကူရှနာတို့လည်းပါဝင်ကြပါတယ်။သမ္မတနဲ့အဖွဲ့ပူရမ်းမင်းကြီးနဲ့တွေ့ဆုံခြင်းမှာအပြန်အလှန်လက်ဆောင်တွေလည်းဖလှယ်ခဲ့ကြပါတယ်။သမ္မတ Trump ကတော့ American ပြည်ထောင်စုကကွာလာလွန်ပြည်သူ့ခွင့်ရလှှမှုခေါင်းဆောင် Martin Luther King ရဲ့စာအုပ်တွေကိုလက်ဆောင်ဖြစ်ပေးခဲ့တာပါ။ပုံရမ်းမင်းကြီးကတော့သမ္မတ Trump ကိုရောမအနုပညာရှင်တူရဲ့လက်ရာစုတိစိတ်တစ်ခုပေးအပ်ခဲ့ပြီးငင်းချင်းထိမ့်မှန်တန်လွင်ခက်ပုံကိုကိုယ်နဲ့လက်မှတ်ရေးထိုးထားကြောင်းလည်းမင်ချခဲ့ပါတယ်။မိသားစုခရစ်တော်ရဲ့ဘဝအိမ်ယာနဲ့ပတ်ဝန်းကျင်တန်းဝန်းကိုပြုစုဆက်ရှမှုတွေနဲ့သက်ဆိုင်တဲ့စာအုပ်သုံးကိုလည်းပုံရမ်းမင်းကြီးကလက်ဆောင်ဖြစ်ပေးအပ်ခဲ့တာပါ။သမ္မတ Trump ကတော့စာအုပ်တွေကိုဖတ်ပါမယ်ဆိုပြီးတော့လည်းကြေပြုခဲ့ပါတယ်။ပြည်ဆောင်ကစားမှပုံရမ်းမင်းကြီးကမျက်နှာထားခက်တိတွေရှိနေခဲ့ပေမဲ့လက်ဆောင်တွေအပြန်အလှန်ပေးအပ်တဲ့အချိန်မှာတော့ရှင်ရှင်ပြပြပြန်ဖြစ်လာတယ်လို့လည်းသတင်းယူခွင့်ရခဲ့ကြတဲ့သတင်းတော်တချို့ကပြောဆိုခဲ့ကြပါတယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတို့ကောင်းဆောင်လေးလာမယ့်ဂျာတာဘေးနေမှာဘရက်ဆဲမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့အရေးပါတဲ့မူတွေအပေါ်သဘောတူညီမှုရမယ်လို့ခန့်မှန်းထားကြပါတယ်။နေတို့ကောင်းဆောင်လေးရဲ့အစည်းအဝေးမှာတော့ပြီးခဲ့တဲ့တနင်္လာနေ့ဗြိတိန်တိုက်ခိုက်မှုကလွှမ်းမိုးနေမှာဖြစ်ပြီးပြည်တွင်းမှာရောအာဖဂန်နစ္စတန်တို့လိုပြည်ပတွေမှာရောအကြမ်းဖက်ဝါဒကိုဆက်လက်ချေမှုန်းရင်းနဲ့ပတ်သက်ပြီးအများဆန္ဒသဘောထားကိုအကြံပြင်ကောက်ယူဖို့လည်းရှိပါတယ်။ဥရောပကောင်ဆောင်တွေကအမေရိကန်သမ္မတ Trump နဲ့တွေ့ဆုံတဲ့အခါမှာအရေးပါတဲ့ကိစ္စတွေထဲကတစ်ခုဖြစ်တဲ့အာဖဂန်စစ်ပွဲကိစ္စကိုပိုပြီးဆွေးနွေးကြဖို့မျှော်လင့်ထားပါတယ်။အမေရိကန်ကောင်ဆောင်ကအာဖဂန်အရေးမှာနေတိုဘက်ကပိုပြီးပါဝင်လာစေချင်နေတာဖြစ်ပေမဲ့ဂျာမနီကောင်ဆောင်အင်္ဂလာမာကဲကတော့ဒီအပေါ်မှာတိတ်ပြီးဥလိုက်တဲလိုက်မဖြစ်တဲ့သဘောမျိုးရှိနေပြီးနေတိုရဲ့ဆွေးနွေးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်။ဒါပြင်အမေရိကန်သမ္မတ Trump ကနေတိုအဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့အနေအဆုံးသတ်မှတ်ချက်အဆင့်ထိပြည်မီအောင်ပါဝင်ဆောင်ရွက်စေခြင်းပြီးနိုင်ငံရဲ့အသတင်းဝင်ငွေရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအသုံးစရိတ်မှာသုံးစွဲစေခြင်းလားဖြစ်ပါတယ်။နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့ကြီးတွေကအမေရိကန်၊ဗြိတိန်၊အက်စတိုးနီးယား၊ဂရိနဲ့ပိုလန်နိုင်ငံတို့ကပဲဒီအတိုင်းထည့်ဝင်နေတာဖြစ်ပါတယ်ရှင
်။ယူအေကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာနိုင်ငံဝိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသနဲ့ကံဖွဲ့စည်းရုံအနေနဲ့ပြည်ရင်းညီညာရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်ဆက်ဆံညီနိုင်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းနေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့ပြည်သူ့ညီလာညီညာရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်စီဦးအဖွဲ့မင်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။
အချိန်ထဲမှာNCA လက်မှတ်မထိုးရသေးတဲ့တိုင်းပြည်သားနဲ့တိုင်းဖွဲ့စည်း NCA ကြီးအောင်ရောက်ရှိလာအောင်တွဲဆုံဆွေးနွေးရေးသားကိုဖွင့်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
ပြည်ဝင်ညီညာရေးကိုဦးစားပေးဖြစ်စားဖို့ကတိပြုထားတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားဆွေရကစီစဉ်ချင်းပါတဲ့ညီလာခံမှာတော့တိုင်းနာဖွဲ့စည်းအားလုံးလူလူကိုဖိတ်ကြားထားပေမဲ့မြန်မာဆွေရနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးမထားတဲ့ဖွဲ့ရည်တွေက၅ဖွဲ့ကတော့တက်ရောက်ဖို့ငင်းဆန်ခဲ့ကြတာပါညီညွတ်သောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်အနေနဲ့ညီလာခံမှာတန်းတူရည်ကိုဆွေးနွေးဆုံးဖြတ်နိုင်တဲ့အခွင့်အရေးမရှိတဲ့ကြောင့်မတက်ဖို့ဆုံးဖြတ်ခဲ့ကြောင်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒါမှလည်း UNSC ဖွဲ့ဝင်တချို့ကတော့ UWSC ဝါလန်နက်ကန်ဖွဲ့ကဦးဆောင်တဲ့လက်နက်ကန်အဖွဲ့ခုနှစ်ဖွဲ့ပါပြည်သူ့နိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီဖွဲ့ဝင်တွေဖြင့်တက်ရောက်ဖို့လက်ခံခဲ့ကြတာပါဒီကနေ့ကျင်းပတဲ့ညီလာခံမှာပဲအဖွဲ့မှစကားပြောကြခဲ့တဲ့တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအပြစ်ခတ်ရစေးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့တာပါဒ
ီကမှာ NCR တိုင်းသက်တဲ့ကကိုကြီးဖြစ်ကိုလက်လက်ချခံခြင်းစာလို့မဟုတ်ကြောင်းလည်းရှင်းလင်းစွာထပ်မံပြုပြလို့ပါ
မြန်မာနိုင်ငံကတော့အပြည့်အစုံစာချုပ်လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းရေးကိုသာညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ပေးဖို့သဘောထားရှိနေတဲ့အတွက်တန်းတလက်နဲ့ကံဖွဲ့စည်းတချို့အနေနဲ့တက်ရောက်ဖို့တွန်းဆုံနေတယ်လို့အာမခံချက်ခံခံရမမမရသေးခင်လက်နဲ့မဆွန့်လို့ရတဲ့အတွက်လည်း SC စာချုပ်ကိုလက်မှတ်ရေးထိုးဖို့ဝင်လေးနေကြတာဖြစ်ပါတယ်
သမ္မတဦးထင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမိန့်အရမြန်မာနိုင်ငံတဝန်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာကြပါတယ် ဒီကနေ့မှာပဲစတင်တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကိုကျူးဆိုသောအဖြစ်နိုင်ငံတွင်းအကျဉ်းထောင်အသီးသီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံသားအကျဉ်းသား83ဦးကိုပြစ်ဒဏ်ချကနေလွတ်ငင်းခွင့်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား86ဦးပါတယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုကမတရားအသင်းပုံမှန်နဲ့ထောင်ဒဏ်ကြခံရသူတွေဖြစ်တယ်လို့တချို့ကတော့လေသိန်းရသိန်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်သူလယ်သမားတွေဖြစ်ပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ချက်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်နွယ်ပြီးထောင်ချခံရသူတွေကိုပြန်လွှတ်ပေးမယ်ဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့ AAPP ပြောခွင့်ရဥပိုလ်ကြီးက VOA ကိုပြောပါတယ်။AAPP ရဲ့လက်ကျန်စင်းအရာထောင်နေတဲ့ကျန်းရှိနေစေနိုင်ငံရေးအကျဉ်းသား30ကျော်ရှိပြီးအမှုရင်ဆိုင်ရာစေနိုင်ငံရေးအကျဉ်းသား200ကျော်ရှိသေးတယ်လို့လည်းသိရပါဗျ။အခုလွတ်လာသူတွေထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ချက်တုန်းကနိုင်ငံတော်အစိုးရပေါ်အကြီးညိုပြက်စင်မှုယုံကြည်အနှံဖောက်ဖျက်မှုတွေနဲ့ထောင်ဒဏ်73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးဆန်းစင်လည်းပါဝင်ပါတယ်။သမ္မတဦးထင်ကျော်အစိုးရလက်ထက်မှာအခုလိုအကျဉ်းသားတွေကိုလွတ်ငင်းခွင့်အမိန့်နဲ့လွှတ်ပေးခဲ့တာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံပညာရေးကဏ္ဍမှာလှူအပ်ပြီးဖို့ American Peace Corps အဖွဲ့ကဒုတိယတုတ်ဖြစ်စေနာဝင်နဲ့15ဦးစတင်တာဝန်ထမ်းဆောင်တော့မှဖြစ်ကြောင်း American တန်ယုံကသတင်းထုတ်ပြန်ပါတယ်။မြန်မာဘာသာစကားယဉ်ကျေးမှုတင်ကြားဆိုင်ရေးပါဝင်အခြေခံလိုအပ်ချက်တွေကိုသတင်းဆက်ပတ်ကြမြန်မာနိုင်ငံမှာလေ့လာသင်ယူခဲ့ကြတဲ့ American စေနာဝင်နဲ့နေရာတောက်ချနေကြရင်ရန်ကုန်မြို့မှာကျန်းသစ္စာကျေးဇူးဝဲအခမ်းအနားနဲ့စတင်တာဝန်ယူမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။စေနာဝင်နဲ့ဖွဲ့ဝင်တွေကကိုယ်တိုင်တွားရောက်လေ့လာနေထိုင်ခဲ့ကြတဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းအတွင်းကအခြေခံပညာအလဲနဲ့ထက်တန်းကျောင်းတွေမှာအင်္ဂလိပ်ဘာသာသင်ကြားပို့ချတော့မှာဖြစ်ပါတယ်။အမေရိကန်ညီညာရေးစစ်တမ်းပီစကောဖွဲ့ဟာမြန်မာဆိုးရွားရဲ့ဖိချခြင်းနဲ့2016ခုနှစ်ကစလို့မြန်မာနိုင်ငံရဲ့ပညာရေးကဏ္ဍမှာစတင်ကူညီလာခဲ့တာပါ
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကခရစ်ယာန်ဘုရားကျောင်းအတွင်းဒေသခံကက်သလစ်ခရစ်ယာန်တရားဟောဆရာနဲ့တခြားသူတွေကိုမွတ်စလင်အစွန်းရောက်တွေကတရားခံအဖြစ်ဖမ်းဆီးထားပါတယ်။တရားခံတွေထဲမှာဖျားဝှက်ပြုတ်သူ10ဦးနဲ့ဖျားချောင်းဝန်ထမ်း3ဦးတို့ပါဝင်ပြီးဒေသတွင်းအစိုးရတပ်တွေစုခွာပေးဖို့စစ်သွေးကြွတွေကတောင်းဆိုနေကြတာဖြစ်တယ်လို့ဖိလစ်ပိုင်ကက်သလစ်ကအကြီးအကဲတိတ်ခါတော်ရဆရာဆိုခရက်တီဗီလီဂတ်ကပြောပါတယ်။အစ္စလာမ်အစိုးရ IS အဖွဲ့ကိုတစ်ဆာခံတဲ့အဘူဆီယက်တမှုအစ်နီလွန်ဟက်ပီလွန်ပေါ်အောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစလို့မာရာဝီမြို့မှာအကြမ်းဖက်မှုတွေစတင်ခဲ့တာဖြစ်ပါတယ်ရှင်။
ကောင်းတဲ့ဦးနဲ့မတ်တကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့27ရာစုပင်လုံဒုတိယနီလာခံကမင်ကွန်းတွေရဲ့အနှစ်ချုပ်ကိုတင်ဆက်ပေးကြပါတယ်ပြောင်းစုငင်းကျင်းနီလာခံ27ရာစုပင်လုံဒုတိယကြိမ်စီဝေးကိုဒီကနေ့ကစပြီးတော့နေပြည်တော်မှာ၄ရက်ကြာကျင်းပနေပြီဖြစ်ပါတယ်ဒီကနေ့ဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ဦးစီးချုပ်ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌတွေအပြင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌတို့ကပါအတူတူမင်ကွန်းပြောခဲ့ကြပါတယ်ဒီမင်ကွန်းတွေရဲ့အနှစ်ချုပ်ကိုနီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုစီသူကပြောပြပေးပါမယ
်နီလာခံဖွင့်ပွဲမှာပြောတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်ကွန်းထဲမှာဥတီရှောင်းလန်းနေတဲ့ပန်းတိုင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးလက်ခံကျင့်သုံးနေတဲ့ညှိနှိုင်းဆောင်ရွက်မှုဆိုပြီးတော့အဓိကညီမှန်းချက်၃ရပ်ကိုပြောသွားပါရစေ။ဒီမိုကရေစီနဲ့ Federal Senate ကိုအခြေခံတဲ့ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးဟာပန်းတိုင်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါရစေ။ NCA နဲ့ပတ်သက်လို့ကတော့
NCA ကိုဖွင့်ဆွေးနွေးညှိနှိုင်းခဲ့တဲ့ကကျမတို့ပါဝင်ခဲ့ခြင်းမရှိခဲ့ပေမဲ့အစိုးရတရားရဲ့တာဝန်သိမှုတာဝန်ယူမှုအပြည့်အဝနဲ့လက်ခံရယူပြီးငင်းကြင်းဖြစ်စဉ်မှာပါဝင်နေတဲ့ပုဂ္ဂိုလ်အဖွဲ့အစည်းကြီးတွေနဲ့ဆွေးနွေးမိနိုင်တိုင်းနဲ့ပြီးတော့ဒီလမ်းကြောင်းကိုရှောင်လန်းခဲ့ရတာဖြစ်ပါတယ
်။ MCA ဟာလမ်းဆုံးမဟုတ်ဘဲနဲ့ MCA ကလည်းနိုင်ငံရေးဆွေးနွေးပွဲလမ်းစကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့လည်းဆိုပါရယ်။ညီနန်းဆွေးနွေးမှုနဲ့ပတ်သက်လို့ကတော့အခုဆိုရဟာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဖြစ်ပါတယ်လို့ဆိုပြီးတော့
အမျိုးသားရင်ကြားစည်းရုံးကိုအခြေခံပြီးကျမတို့အနေနဲ့နိုင်ငံတော်ရဲ့ရှေ့ခရီးတစ်လျှောက်ကျောက်လမ်းရမှာအလုံးနဲ့ညီနိုင်ဆွေးနွေးပြီးမှခြေလမ်းတွေလမ်းနေတာဖြစ်ပါတယ်။ပေါ်ပင်အများကြိုက်မဲ့ကြီးတွေရှာပြီးဖိအားပေးတာမျိုးနိုင်ငံရေးအရအကြက်ကင်တာမျိုးကျမတို့လုံးမမဟုတ်ပါဘူး။အလုံးနဲ့ပုံပွင့်လင်းလင်းဆွေးနွေးညီနိုင်ပြီးအလုံးလက်ခံနိုင်တဲ့သဘောတူညီချက်တွေရရှိအောင်ကြိုးပမ်းတော့မှာဖြစ်ပါတယ
်။ဗိုလ်ချုပ်ကြီးမင်းအောင်လိုင်ကတော့ NC လမ်းကြောင်းကိုလိလူရှုပြီးတော့အခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အော်တွေသုံးဆွဲလှုပ်ဆောင်နေတာဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်ထောင်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်တဲ့အကြောင်း ဆွေးနွေးညှိနှိုင်းအဖြစ်ရှာရေးလမ်းစဉ်ကသူ့ဖယ်ပြီးတော့တနက်ကင်စန့်ကျင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကံပြီးတော့အာဏာရောက်ရေးလမ်းစဉ်နဲ့ပြည်တော်စုကနေခွဲထွက်ရေးလမ်းစဉ်တို့ကဥတီနေတယ်လို့ယူဆမှာဖြစ်တဲ့ကြောင့်ပြောပါရယ်ပထမချင်းညီလာခံမှာတင်သွင်းခဲ့တဲ့စာရန်86နှစ်ဆောင်မှာတချို့တိုင်းသားဖွဲ့တွေရဲ့ဆွေးနွေးချက်တင်ပြချက်လှုပ်ဆောင်ချက်နဲ့အခြေခံယူဆ ကျွန်တော်တို့ရဲ့ကျင်းပစွာထားရှိနေတဲ့တိုင်းရင်းသားပြည်သူတွေရဲ့စံတန်းနဲ့အကျိုးစီးပွားကိုစမ်းရင်းနေခြင်းဒါဖြစ်ပါတယ်။တမ်ဘရိုဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနေရတဲ့အဖွဲ့အစည်းဖြစ်တဲ့နေကြီးနိုင်ငံတော်နဲ့ပြည်သူအကျိုးစီးပွားကိုစမ်းရင်းဖြစ်စေနေတဲ့လို့ရနေတဲ့အဖွဲ့အစည်းတွေပေါ်မှာမိမိရဲ့တာဝန်နဲ့ကြီးဆောင်ရွက်သွားမှာဖြစ် ရအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုတနင်္ဂနွေလုံးမှာကြေကြေပြန့်ပြန့်လုပ်ကိုင်နိုင်ရေးအခြေခံ၃ချက်ကိုအကောင့်ထယ်ဖော်ရတဲ့ပတ်သက်ပြီးတော့ထောက်ပြပြောဆိုသွားပါတယ
်။အနာဂတ်ဖက်ဒရယ်နိုင်ငံဒီဆောင်မှုမှာအရေးကြီးတဲ့ stakeholder တွေဖြစ်တဲ့အခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကြံရှိနေသေးတယ်ဆိုတာကိုသတိပေးလိုပါတယ်။ကျွန်တော်တို့ MCA လက်မှဒီထုတ်သူတွေရဲ့ပါဝင်မှုလောက်တဲ့နိုင်ငံလွန်းချုံပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး
။အင်ဂျင်ညီလာခံရဲ့နောက်ရက်တွေမှာတော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်သွားမှာပါ။အလုံးလက်ခံနိုင်တဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရေးအခြေခံသဘောတရားတွေမူတွေကိုဆွေးနွေးချမှတ်သွားကြမှာဖြစ်ပြီးတော့အရင်တုန်းကမဆွေးနွေးခဲ့ဘူးတဲ့ဆွေးနွေးခွင့်ကိုမရခဲ့တဲ့ပြည်내အခြေခံဥပဒေတွေကိုရည်ဆွေးရေးကိစ္စကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုဘယ်လိုအဓိပ္ပာယ်ဖွင့်မလဲဘယ်လိုပေးကြမလဲဆိုတဲ့ကိစ္စတွေပါဝင်မှာဖြစ်ပါတယ်ခင်ဗျာ
ကိုစီသူသတင်းပေးပို့ထားတာပါတစက်ထဲမှာပဲ21ရာစုပြည်လုံးဒုတိယညီလာခံနဲ့ပတ်သက်ပြီးတော့ EU ကပြောဆိုချက်ကိုတင်ဆက်ပေးကြပါတယ်ဒီနေ့နေပြည်တော်မှာကျင်းပနေတဲ့ဒုတိယကြိမ်21ရာစုပင်လုံးငင်းကြိမ်ညီလာခံဟာမြန်မာနိုင်ငံရဲ့ငင်းကြိမ်နဲ့အမျိုးသားပြည်နယ်ရင်ကြားစီရေတို့တိုးတက်လှုပ်ဆောင်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။ငင်းကြိမ်ဖြစ်စဉ်နဲ့ပတ်သက်လို့အောင်မြင်မှုတွေရှိကြတာမှန်ပေမဲ့အရေးပါတဲ့လှုပ်ဆောင်ချက်တစ်ခုကတော့ပြည်ပခါတွေအားလုံးချုပ်နှိမ့်ဖို့လိုတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ဒီဆောင်ကတော့ VOA မြန်မာပိုင်းတင်ဆက်တော့9005သတင်းပေးပို့ထားပါတယ်။
အစိုးရတစ်လက်ထက်ဒုတိယအကြိမ်21ရာစုပင်လုံငင်းကြိမ်ညီလာခံကိုဒီကနေ့မေလ24ရက်နေ့ကနေစတင်ပြီး5ရက်တာကျင်းပသွားမှာပါဒီညီလာခံဟာမြန်မာနိုင်ငံရဲ့ငင်းကြိမ်ရေးနဲ့အမျိုးသားပြန်လည်ရင်ကြားစည်းရုံးတို့အတွက်အရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ EU ဥရောပသမဂ္ဂပြောခွင့်ရှိသူကပြောပါတယ် EU အနေနဲ့အစိုးရအပါအဝင်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အလုံးကိုငင်းကြိမ်ရေးဖြစ်စဉ်အတွက်အတူလက်တွဲလှုပ်ဆောင်ကြဖို့လည်းတိုက်တွန်းတယ်လို့ EU မြန်မာနိုင်ငံရုံးခွဲရဲ့လူထုဆက်ဆံရေးအကြံပေးပုဂ္ဂိုလ်ဖဲလာရီကပြောပါတယ
် As a formal witness to the nationwide ceasefire agreement the European Union encourages all stakeholders
EU ဟာ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအဆင့်အပြစ်ခတ်ရစရေးသဘောတူညီမှုစာချုပ်ရဲ့တရားဝင်တက်တဲ့သူဖြစ်တဲ့အလျောက်အစိုးရအပါအဝင်စစ်တပ်NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးကိုအများပါဝင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဆက်လက်အရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ကိုလည်း EU ကတိုက်တွန်းပါတယ်။ဒါအပြင်တည်ငြိမ်အေးချမ်းပြီးတော့ဖြစ်ထွန်းအောင်မြင်တဲ့အနာဂတ်ပိုင်ဆိုင်စေဖို့အလုံးအပြုသဘောဆောင်ပြီးအတူတကွလက်တွဲလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းပါတယ်။
အခုကျင်းပနေတဲ့ငင်းကြိမ်ညီလာခံမှာမတူကွဲပြားချက်တွေမကျေနပ်ချက်တွေကိုလက်နက်ကင်ဖြည့်ရှင်ဆောင်ရွက်မဲ့အစားဆွေးနွေးညီနိုင်အဖြေရှာဖို့အတွက်လည်းလိုတယ်လို့ EU ကထောက်ပြပါရယ်ဒီညီလာခံဟာရေရှည်တည်တံ့တဲ့ငင်းကြိမ်တည်ဆောက်ဖို့အပါအဝင်တန်းတူညီမျှဖွံ့ဖြိုးတိုးတက်ရေးနဲ့ခိုင်မာအားကောင်းတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတို့အတွက်အားလုံးအတူတကွလက်တွဲလှုပ်ဆောင်နိုင်ဖို့အခုအချိန်နဲ့ဟာထူးခြားတဲ့အခွင့်အရေးတရဖြစ်တယ်လို့လည်းဆိုပါရယ်ဒါအပြင်တနင်္ဂနွေလုံးပြည်ပခါရီတိုက်ပွဲတွေရပ်တန့်ဖို့လည်းလိုတယ်လို့ Velarica ပြောပါရယ်
Although much has already been achieved, the main task now is to put an end to conflict.
ငင်းကြိမ်ရဲ့လုံခြုံရေးနဲ့ပတ်သက်လို့အောင်မြင်မှုတွေရှိပေမဲ့အခုလှုပ်ဆောင်ရမယ့်အဓိကတာဝန်ကတော့ပဋိပက္ခတွေအားလုံးချုပ်ငိမ့်ဖို့လိုတာပါ။တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတွေစစ်မဲ့ပြူရာတွေကိုနှစ်ဖက်စလုံးကရပ်ဆိုင်းထားတာဟာဒီလုံခြုံရေးအတွက်အပြုသဘောဆောင်တဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ထို့အပြင်ဆွေးနွေးပွဲတွေနဲ့ရင်ကြားစီရီတို့အတွက်လည်းလမ်းဖွင့်ပေးရာရောက်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းဖို့အတွက်အရှိန်အဟုန်မြင့်လက်တွဲလှုပ်ဆောင်ဖို့ကိုလည်းပံ့ပိုးကူညီရာရောက်ပါတယ်။
EU အနေနဲ့မြန်မာနိုင်ငံရဲ့ငင်းကြိမ်ဖြစ်စဉ်နဲ့အမျိုးသားပြန်လည်ရေးကြားစီရီတို့အတွက်ဆက်လက်အားပေးထောက်ခံသွားမယ်လို့လည်းဆိုပါတယ်။ ငြိမ်းချမ်းပြီးတူညီအေဂျင့်နဲ့နိုင်ငံဖြစ်ဖို့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာအောင်မြင်မှုလိုသလိုအခွင့်အရေးတွေဖန်တီးပေးပြီးလူလူရဲ့ဘဝလူနေမှုစနစ်တွေပိုပြီးတိုးတက်မှုအတွက်ဆောင်ရွက်ပေးတဲ့လို့ EU ဥရောပသမဂ္ဂကတိုက်တွန်းပြောကြားလိုက်တာဖြစ်ပါရယ်ခင်ဗျာ
။ကုထောင်သတင်းပေးပို့ထားတာပါ။ခုတစ်ခါမှတော့အချင်းထောင်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။လက်ရှိကျင်းထောင်စနစ်ဟာခေတ်စနစ်နဲ့မယုံညီရဲ့အပြင်စိတ်တပိုင်းဆိုင်ရာပြည်လည်ထူထောင်နိုင်ရေးလူ့အဖွဲ့အစည်းအတွက်ပါအန္တရာယ်ရှိလာနိုင်တဲ့အတွက်အကျဉ်းထောင်ဥပဒေပြည်လည်ပြင်ဆင်ပြောင်းလဲပေးဖို့အကျဉ်းသားအရေးလှုပ်ရှားသူတွေကလွှတ်တော်တွင်တင်သွင်းနိုင်ဖို့ပြင်ဆင်နေကြပါတယ်။အကျဉ်းထောင်နဲ့အကျဉ်းသားဥယျာဉ်မမျှတမှုတွေအကျဉ်းထောင်တွင်ကလူ့အခွင့်ချိုးဖောက်မှုတွေနဲ့အကျဉ်းထောင်စံချိန်ဆက်ညွှန်းနဲ့ညီတဲ့အကျဉ်းထောင်ဥပဒေတရက်အယက်သားအစိုးရလက်ထက်ပေါ်ထွက်လာအောင်လွတ်တော်လမ်းကြောင်းကနေကြိုးပမ်းသွားဖို့ဆောင်ရွက်နေကြတာလည်းဖြစ်ပါလေ။မဆုမွန်ကပြည်စုံကိုပြောပြပေးပါလိမ့်မယ်
။မြန်မာနိုင်ငံတဝန်းအချင်းတော်တီးတီးမှာနိုင်ငံရေးလှုပ်ရှားမှုအပါအဝင်ပုံမှန်မျိုးမျိုးနဲ့ဖန်ဆီးထောင်ချအချင်းကြခံထားရတဲ့အချင်းသားတွေအတွက်အချင်းတော်တွင်မှာအချင်းသားအခွင့်အရေးရနိုင်မှုလူခွေချိုးဖောက်မှုတွေမရှိအောင်အချင်းတော်ဥပဒေပြင်ဆင်ပြဋ္ဌာန်းပေးနိုင်မှုနိုင်ငံရေးအချင်းသားလှုပ်ရှားသူတွေဘက်ကဥပဒေပိုင်းဆိုင်ရာအကြံပြုတင်ပြချက်တွေဆောင်ရွက်နေကြတာဖြစ်ပါတယ်။အချင်းတော်နေထဲမှာအချင်းတော်နဲ့အချင်းသားဥယျာဉ်မမျှတတာလူခွေချိုးဖောက်မှုတွေရှိနေတာကြောင့်အချင်းတော်စံချိန်စံညွန့်နဲ့ညီတဲ့အချင်းတော်ဥပဒေတရအယက်သားဆိုးရလက်ထက်ပေါ်ပေါက်လာအောင်လို့လွှတ်တော်လမ်းကြောင်းကနေစ조사ဆောင်ရွက်နေကြတာဖြစ်ပါတယ်။မေလ22ရက်နေ့ကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ဖွဲ့ကအမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌကိုတွားရောက်တွေ့ဆုံပြီးတော့လွှတ်တော်ကနေတစဉ်လက်ရှိအချင်းတော်ဥပဒေပြင်ဆင်ရေးဆွေးနွေးခဲ့တယ်လို့ကိုရိုင်းတွားရောက်ဆွေးနွေးခဲ့တဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်မှုကိုပိုကြီးကပြောပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်ထဲမှာပဲကြည်ရေးဝန်ကြီးဌာနကနေပြီးတော့အချင်းတော်နဲ့ပတ်သက်တဲ့ဥပဒေကြမ်းပြင်ဆင်ထားတယ်။ပြင်ဆင်ပြီးတော့လွှတ်တော်ကိုပြင်ထားတယ်။အဲ့ဒီဥပဒေကြမ်းပေါ်မှာကျွန်တော်တို့ဒီ AAPB နဲ့အခြားသောဒီနိုင်ငံရေးအချင်းသားဟောင်းတွေနောက်ရှေ့နေတွေနဲ့ပူးပေါင်းပြီးပြင်ဆင်ထားတဲ့ကျွန်တော်တို့ရဲ့ဥပဒေကြမ်းရှိပါတယ်။အဲ့ဒီအချက်တွေကိုကျွန်တော်တို့ကဒီပြည်သူ့လွှတ်တော်ကိုရောအမျိုးသားလွှတ်တော်ကိုရောကြည်ရေးဝန်ကြီးဌာနကိုရောနောက်အချင်းဥစည်းရောကျန်တဲ့အစိုးရဌာနဆိုင်ရာတွေကိုကျွန်တော်ပြေပူလာတာရှိပါတယ်။ပထမဆုံးတော့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီရဲ့ဥက္ကဋ္ဌဦးဆောင်မင်းနောက်သူ့ရဲ့ဒီအဖွဲ့ဝင်ဖြစ်တဲ့ဦးအောင်သိန်းတို့နှစ်ယောက်ကဒီရန်နဲ့ပတ်သက်ပြီးပဏာမဆွေးနွေးမှုတွေလုပ်တာပါ
။နိုင်ငံတော်အချင်းတော်နေထဲမှာအချင်းတော်နဲ့အချင်းသားဥယျာဉ်မမျှတတာအချင်းတော်နေထဲမှာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှိမ့်မနှိမ့်ဆက်မှုတွေနဲ့ကျန်းမာရေးဆောင်ရှားမှုညံ့ဖျင်းတာစတဲ့အချင်းတော်တွင်အခက်အခဲတွေအချင်းသားအခွင့်အရေးဆုံးရှုံးမှုတွေကိုဥပဒေနဲ့အညီဆောင်ရွက်နိုင်မှုအချင်းတော်ဥပဒေကိုပြင်ဆင်ပေးဖို့အရေးကြီးလိုအပ်နေတယ်လို့လည်းကိုဘူကြီးကပြောပါတယ
်။အချင်းတော်ရဲ့လက်ရှိအခြေအနေကလည်းတော်တော်ဆိုးတယ်လို့ပြောလို့ရပါတယ်။အထူးသဖြင့်တော့လူဦးရေအရန်များနေတဲ့ကိစ္စပေါ့။ဥပမာအင်းစိန်ချင်းထောင်ပေါ်ဆိုလို့ရှိရင်လူဦးရေ9000ကျော်ကျော်လေးပဲဆက်နေကိစ္စကအခု1000ကျော်ကျော်လေးကိုရောက်နေတာမျိုးတွေရှိတယ်။အဲ့လိုမျိုးလူဦးရေအရန်ကျက်သေးသွားတဲ့အတွေ့ဘာဖြစ်တော့လဲဆိုတော့ကြောအချင်းသားတွေရဲ့ဇာတိရထိုက်တဲ့ရပ်ပင်ကွန်တွေဆုံးရှုံးသွားတယ်။ဥပမာကျမကြီးရဆုံးရှုံးတာတွေရှိတယ်။ဒီအစာအာဟာရကလည်းမလုံလောက်တာမျိုးတွေရှိတယ်။နောက်ပြီးဆုံးကဒီအိတ်တဲ့အချိန်မှာလူတယောက်ကအိတ်ကောင်းချင်းအိတ်ရဖို့တော့လိုတယ်။အဲ့လိုပဲကုဆက်ယောဂပြောင်းဖို့အနေထားတွေကလည်းကျွန်တော်တို့စိုးရင်တည်းအကောင်းပါတယ
်။တစ်ချိန်တည်းမှာပဲနိုင်ငံရေးကျင်းသားဟောင်းများဖွဲ့အနေနဲ့လည်းအချင်းတော်ဥပဒေပြင်ဆင်ရေးသူရဦးရွှေမန်းဦးဆောင်နဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာတုံးသက်ရေးကော်မရှင်ရဲ့ဖိတ်ခေါ်မှုကနေတစဉ်ဆောင်ရွက်သွားဖို့ပြင်ဆင်နေတယ်လို့လည်းနိုင်ငံရေးကျင်းသားဟောင်းများဖွဲ့ရဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ
်။ခင်ဗျားလည်းသိပြောမယ်။နောက်တစ်ခုကနိုင်ငံတကာဆိုင်ရာဆိုင်ရာနေနဲ့အဲကိုက်ညီမဲ့အဲ့တော့ဥပဒေပြရပေါ့။တိုးပေါ်ပေါ်ဖို့အတွက်အဆက်ဆိုပြီးတော့ဒီဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ဆုံးသက်ရေးတဲ့လေကော်မတီနဲ့ပဲဒီလမ်းပေါက်ထားတဲ့အတွက်ကြောင့်မို့လို့အဲ့ဒီအစီအစဉ်အထိကိုဥရင်းကြီးစူးစမ်းနေတယ
်။နိုင်ငံရေးအကျဉ်းသားဆိုတဲ့ဝဟာရအဓိပ္ပာယ်ဖွင့်ဆိုချက်အပါအဝင်အကျဉ်းတော်တွေအခြေအနေတွေကိုဥပဒေကြောင်းအရာပြင်ဆင်ပြုပြင်ပြောင်းလဲနိုင်မှုအရေးပြည်ထောင်ဝန်ကြီးဌာနအကျဉ်းဦးစီးဌာနရှေ့နေချုပ်ယုံနဲ့တရားရေးမှန်နိုင်တွေကိုလွှတ်တော်လမ်းကြောင်းကနေတဆင့်သွားနိုင်မှုအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နိုင်ငံသားနဲ့နိုင်ငံရေးခွင့်ရေးကော်မတီပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီတွေနဲ့တွေ့ဆုံပြီးစူးစမ်းဆောင်ရွက်သွားမယ်လို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကပြောပါတယ်ရှင်
။မဆုမွန်တင်ဆက်ပေးထားပါပါ။အခုပြည်တွင်းသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မေကသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စီးရီးအဖွဲ့နဲ့ရုရှားတို့ကြားလျှို့ဝှက်ပူးပေါင်းဆောင်ရွက်မှုတွေရှိရဲဆိုရဲဆွဆွဲပြောဆိုချက်တွေကိုအမေရိကန်ထောက်လိုက်အကြီးအကဲတွေအနေနဲ့ညှင်းဆို့ပေးဖို့တောင်းဆိုထားတယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးတော့အင်္ဂါနေ့မှာကျင်းပတဲ့လွှတ်တော်ကြားနာပွဲအတွင်းအထူးကပြောဆိုခဲ့ကြပါတယ်မေကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ကြားဝင်နှောက်ယှက်ခဲ့တဲ့ဆိုရနဲ့ပတ်သက်ပြီးတော့လွှတ်တော်ကစုံစမ်းစစ်ဆေးနေသလိုအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မျူလာကလည်းတရားရေးဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ VOA သတင်းတောက်ကက်သရင်ဂစ်ဆန်အမေရိကန်လွှတ်တော်ကပေးပို့တဲ့သတင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်
။အမေရိကန်လွှတ်တော်ကကြားနာပွဲအတွင်းထရမ့်မက်ဆေ့စီယွန်ရေးအဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်မှုနဲ့ပတ်သက်လို့အခြေအတင်မေးမြန်းမှုတွေရှိပါတယ်။အမေရိကန်ဘဟုထောက်လှမ်းရေးအေဂျင်စီအကြီးအကဲဟောင်းဂျွန်ဘရန်နန်က
I encountered and am aware of information.
Russia Yashirne Trump message CEO in Powenija, Assassin Shigere Sure, Tolaysaya, Chelerina Padavichino Tivari. A message CEO in Powen Bogorigo, Russia in Ine, CEO in Tainting and the last with Migo Jonosik and Shinidawa.
Trump, you got when Messrs. Sion put when they go see on Tenderna Bawin. Natal Sacha, you got when my Rasharu Jawin Nash and Nesurago, Lunga and Nikadega, Mr. Brennan, three Peterawa.
Frequently, individuals who go along that treason.
Jacanasu, Lure, Luria, Nangano, Tessapon, Pieta, Dilano, Shaunira, the Rimu, a Tipian Lara Chimaro, Era, Naujani.
Trump, you know, Dalunya, Jabe, Michael Flinha, Pazibo, Ubri, Banang, and now Queen Ego, so kindly, Ludo, Jana, when my layout trusts of Ninsura, so then say to a cat to anywhere, Daimele, the low layouts to say Kamuha, Yejida, Jang Ubri, Yablu, can be Malay, sorry, Pomada Mudirello, Mr. Branning, Ludo, Madrigo, Yore. American Tolan, Tigari, and Ninet, Rashana, two messages, you eat a poet, Tatamu, Shibu, Surago, Luti Shinja, Ninsobu, Tamara, Tramga, Pioge, Sura, Tremidiarima, Popia, P. Naivanjama, Mr. Brenninga, a good old Tati Layota Surawa, Daimele, Eddie Megum of Pizabu, Teledor Jana, Wet Dwin, Moda Tolan, Pen Hinjay Mutan, Coach, Gan Ninsoware.
I don't feel it's appropriate to carry on
a bias in it, Yosuke, Surago, then Pioga, Mustinto.
If the president held any other position in our government,
ဒီတော့နေရာကြောင့်အင်မီရောကပေါ့ချမှုတွေနဲ့ပတ်သက်ပြီးသမရကိုဘာမှမပြောပြဖူးလို့လဲကိုချ်ကပြောပါတယ်လွတ်တော်ကအခုလိုစုံစမ်းစစ်ဆေးနေတဲ့အချိန်ထဲမှာပဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာကလည်းရုရှားနဲ့ထရမ့်မက်ဆေ့ချ်ယုံကြီးအဖွဲ့ဝင်တွေကြားဆက်ဆက်မှုနဲ့ပတ်သက်ပြီးစတင်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာကိုအောင်တိဆက်ပေးထားပါတော်တော်ရှင်များရှင်မကြာခင်မှာတင်ဆက်ပေ ဖီဝေကနေပဒုနေညနေကင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဂီတာဖျော်ဖြေပွဲမှာတင်းလာနေတဲ့ကောင်အသေးခံဘုံကွဲတိုက်ခတ်ခဲ့မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူသုံးဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဖရန်မိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်တဲ့အကြောင်းမန်ချက်စတာဒေသရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ပထမဆုံးအကြိမ်ပြပခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရာအရက်ဒေသတွေကိုတောရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့မှာပုံရံမင်းကြီးဖရန်စစ်နဲ့ဗက်တီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်။တွေ့ဆုံရမှာကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမတ်ဂုဏ်ယူမိကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။သမ္မတထရန့်နဲ့တည်တံတွေ့ဆုံပြီးနောက်မှာတော့ပုံရံမင်းကြီးကအမေရိကန်ကိုယ်စားလှယ်ဖွဲ့နဲ့လည်းခိတ္တတွေ့ဆုံခဲ့ပါရဲ့။မနက်ကတိုင်းဒေသနဲ့ကန်ဖွဲ့စည်းရင်းနဲ့ပြည်တွင်းညီညာရေးကိုရှေ့ရှုပ်ပြီးတနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာစိုးရွားကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်စစ်ဆင်ညီနေမှုတွေအတွက်တကားဖွင့်ထားမှာဖြစ်ကြောင်းနဲ့နေပြည်တော်မှာဒီကနေ့စတင်ကျင်းပနေတဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံဒုတိယကြိမ်အစည်းအဝေးဖုံးမင်ကုန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။ပြည်တွင်းညီညာရေးကိုဦးစားပေးဖြစ်စွာဖို့ကတိပြုထားတဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာစိုးရွားကစီစဉ်ကျင်းပနေညီလာခံမှာတော့တိုင်းဒေသဖွဲ့စည်းအားလုံးလို့ဖိတ်ကြားထားပေမဲ့မြန်မာစိုးရွားနဲ့ပြည်ခတ်ရစေးလက်မှတ်ထိုးမထားတဲ့အဖွဲ့တွေက၅ဘွဲ့ကတော့တက်ရောက်ဖို့ညှင်းဆန်ထားတာပါ။တမန်ဦးတင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမေရဲ့မြန်မာနိုင်ငံတော်ကထောင်သီးသီးမှာရှိတဲ့နိုင်ငံရေးကျင်းသား80ကျော်ဒီကနေ့မနက်မှာပြန်လည်လွတ်မြောက်လာပါတယ်။ဒီကနေ့စတင်လိုက်တဲ့ပြည်သူညီညီညီလာခံ27ရာစုပြည်လုံးကိုကျူဆိုတဲ့အနေနဲ့နိုင်ငံတွင်းကအကျဉ်းထောင်သီးသီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံသားအကျဉ်းသား83ဦးကိုလွှတ်ပေးခဲ့တာဖြစ်ပါတယ်
။တင်းချီချုပ်ကိုကိုအောင်လင်ကကြီးညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Stanley ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:20အထိလိုင်းတိုမီတာ24.55-51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.